အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြေအောက်တည်ယူပို့ဆောင်ရေးကွန်ရက်ကိုမနစ်တနေ့လာနေ့ကလက်ဖြစ်ပိုက်ပုံးနဲ့တိုက်ခိုက်ခဲ့သူအမျိုးသားကိုအကြမ်းဖက်ဝါရာဇွဲချင်းချောက်မှုအကြမ်းဖက်ဝါရာဇွဲလုပ်ရက်တွေကိုထောက်ပံ့မှုတွေနဲ့ဆွဲဆိုလိုက်ကြောင်းနယူးယောက်ရဲတပ်ဖွဲ့ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်အသက်28နှစ်အရွယ်အကာယာအူလာကိုလက်နက်ပိုင်ဆိုင်မှုရာဇဝတ်ကြောင်းအရာလဲဆွဲဆိုလိုက်ပါတယ်ဘုံခွဲသူကအခရယဦးလာဖြစ်ပြီးအငှားရင်မောင်းအဖြစ်အလုလုဖူးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းရွှေ့အခြေချလာသူဖြစ်တယ်လို့အာနာပိုင်တို့ကပြောဆိုထားတာပါဖောက်ခွဲသူကသူ့ခနာကိုမှဘုံကိုတက်ဆင်လာတာပါဒါပေမဲ့လည်းဘုံကအပြည့်အဝမပေါက်ကွဲခဲ့ဘူးလို့အာနာပိုင်တို့ကပြောပါတယ်ခီးတဲ့တင်ကားခေကြီးနဲ့ Times Square မြေအောက်မြေထဘူဒာယုံကိုချိတ်ဆက်ထားတဲ့မြေအောက်လှိုင်ကောင်းထဲမှာမနစ်တနေ့လာနေ့ကဖောက်ခွဲတိုက်ခိုက်မှုဖြစ်တာပါမနေ့တနင်္လာနေ့လူတွေအသွာလာထူထပ်လာတဲ့အချိန်မှာဘုံခွဲသမားကဝင်လာပြီးတဲ့နောက်ဘုံပေါက်သွားခဲ့ပြီးအဲ့ဒီတပွိုင်းမှာမိခိုးတွေဖုံးသွားတာကိုလုံခြုံရေးကင်မရာကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်တိုက်ခိုက်သူအမျိုးသားကတော့အခင်းဖြစ်နေရာမှာလဲချသွားပြီးလူတွေကတော့ထွက်ပြေးခဲ့ကြပါတယ်ဖောက်ခွဲတိုက်ခိုက်သူအမျိုးသားကလက်နဲ့ခန္ဓာကိုယ်မှာမိလောင်ဒဏ်ရာတွေနဲ့အတူဒဏ်ရာပြင်းထန်ပြီးဆေးရုံကိုပို့ခဲ့ရပါတယ်တခြားသူ၃ဦးတို့ကတော့ခေါင်းကိုက်ပြီးနားဥတဲ့ဒဏ်ကိုခံစားခဲ့ရပါတယ်။နယူးယောက်မြို့တော်ဝင် Bill de Blasio ကတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ဖို့ကြံစီမှုဖြစ်တယ်လို့ပြောဆိုခဲ့ပြီးဖောက်ခွဲသမားရည်ရွယ်တဲ့အတိုင်းမဖြစ်ခဲ့တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်တယ်လို့ပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံသားတွေအမြဲတမ်းနေထိုင်ခွင့်ရသူတွေနဲ့ဆွေမျိုးတော်ဆက်သူတွေကိုပေးတဲ့အမေရိကန်ပြည်ဝင်ခွင့်နဲ့အကာယာအူလာအမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့တာဖြစ်ပါတယ်ရှင်။